Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်ရရှိများရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2015ခုနှစ်ဩဂုတ်လ2ရက်နေ့သတင်းကုန်တွေညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလပိုင်ပါအခုဒီညနေခင်းအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူသွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကတော့အောင်ပါဒီကနေ့ညနေခင်းသတင်းတွေကိုတော်မှုပြုနေတူညညာပြေးတော့မှာပါအစိုးရနဲ့ပြည်သူကြားအပြန်အလှန်ယုံကြည်မှုရှိဖို့လိုအပ်ပြီးဒီလူမှုအနေနဲ့အစိုးရပေါ်ယုံကြည်ကိုးစားလေလေအဲ့ဒီအစိုးရရဲ့လုပ်ငန်းတွေအောင်မြင်လေလေဖြစ်မှာပဲလို့အီဂျစ်နိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mr. John Kerry ကပြောဆိုလိုက်တာမြန်မာနိုင်ငံကရည်ကြီးရည်ချမ်းမှုတွေအတွင်းတရားဝင်စည်ရင်းကိန်းဂဏန်းတွေအရလူ28ဦးထက်မနည်းသေဆုံးသွားပြီးလူပေါင်းသသိန်းခွဲလောက်ရေပိဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေရတာဒီအကြောင်းနောက်ဆုံးရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်နန်းလဖိုင်
ကောင်းပါပြီရှင်ဒီကနေ့နားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ရခိုင်ပြည်နယ်အတွင်းမှာရေဘေးတန်ကြောင့်တေဆုံးပျောက်ဆုံးသူရာဂဏန်းလောက်ရှိနေတယ်လို့သိရပါတယ
်။ဒီဆုံးတဲ့သူညာကျွန်တော်တို့ပြောရင်မှာဟိုမှာ20ဒီမှာ100ငါးလောက်ဆိုတော့300နီးပါးလောက်ရှိမယ်လို့ခန့်မှန်းထားကြတယ်။အလောင်းတွေလည်းတချို့ကျွန်တော်ကြားတဲ့အလောင်းတွေကမျောနေတာဒီအဲ့အလောင်းတွေကောက်တဲ့အလောင်းတွေဆယ်တဲ့လုံးလာနေတယ်ဘာမှလို့ရသေ
းရခိုင်မျိုးသားပါတီကောင်ဆောင်ဦးလာစောပြောပြသွားတာပါ။အခုလိုရေဖုံးလွှမ်းနေတဲ့နေရာတွေမှာပဲရဟက်ရင်နဲ့သာကူညီကယ်ဆယ်နိုင်တော့မှာဖြစ်တာကြောင့်အစိုးရအနေနဲ့အ мян ဆုံးလုပ်ပေးဖို့ကူညီကယ်ဆယ်နေတဲ့အဖွဲ့တွေဘက်ကတောင်းဆိုလိုက်တဲ့သတင်းနောက်ပိုင်းမှာတော့နိုင်ငံတကာသတင်းဆောင်ပါကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့မမိုးဖြူတို့ကကြေညာပေးကြပါအောင်ရှင်။
အီဂျစ်နဲ့အမေရိကန်ကြားဆက်ဆံရေးကအရေးကြီးပြီးအရှေ့အလယ်ပိုင်းကအီဂျစ်နိုင်ငံရဲ့အနေအထားဟာလည်းအရေးပါကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကပြောဆိုလိုက်ပါတယ်။အီဂျစ်နိုင်ငံသားရေးဝန်ကြီးဆမဲရှာဂရီနဲ့ဒီကနေ့တွေ့ဆုံချိန်မှာမစ္စတာကယ်ရီကအခုလိုပြောခဲ့တာပါ။အီဂျစ်နိုင်ငံအနေနဲ့ IS အစွန်းရောက်တွေကိုတိုက်ခိုက်ရမှာတန်ဖိုးကြီးကြီးမားမားပေးဆက်ခဲ့ရပြီဖြစ်ကြောင်းနဲ့ဒီအစွန်းရောက်အဖွဲ့ရဲ့ရန်ကုန်နှိမ်နင်းဖို့နှစ်ဖက်ကြားဆွေးနွေးမှာဖြစ်တယ်လို့မစ္စတာကယ်ရီကအစည်းအဝေးအဖွင့်အမှာစကားပြောကြရမှာထည့်သွင်းပြောဆိုသွားပါတယ်။ရန်ပတ်အဖြစ်မုံတီးဖို့ပြောကြတာတွေကိုစန့်ကျင်တဲ့ဘာသာရေးကောင်းဆောင်တွေပညာရှင်တွေနိုင်ငံသားတွေကိုထောက်ခံကူညီပေးသဖို့ဟာအကြံဖတ်မှုတိုက်ဖျက်ရေးမဟာဗျူဟာအရေးပါကြောင်းကိုလည်းမစ္စတာကယ်ရီကအလေးပေးပြောကြားသွားပါတယ်။ဒါအပြင်အစိုးရနဲ့ပြည်သူကြားအပြန်အလှန်ယုံကြည်မှုရှိဖို့လိုအပ်ပြီးလူမှုအနေနဲ့အစိုးရပေါ်ယုံကြည်ကိုးစားမှုရှိလေလေအဲ့ဒီအစိုးရရဲ့လုပ်ငန်းတွေအောင်မြင်လေလေဖြစ်မှာပဲလို့ဝန်ကြီးကယ်ရီကပြောပါတယ်။အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်လ်စီစီနဲ့လည်းမစ္စတာကယ်ရီတွေ့ဆုံမှာပါ2013ခုနှစ်အတွင်းအီဂျစ်နိုင်ငံမှာစစ်အာဏာသိမ်းမှုဖြစ်ခဲ့ပြီးနောက်ပိုင်းလူခွင့်ရေးအခြေအနေတွေကြောင့်အမေရိကန်နဲ့အီဂျစ်အကြားဆက်ဆံရေးရဆိုင်သွားမလို့ဖြစ်ခဲ့ရတာကနေမဟာဗျူဟာကျတဲ့ဆက်ဆံရေးသစ်တရားပြန်ဆနိုင်ဖို့အခုလိုတွေ့ဆုံတာဖြစ်တယ်လို့အမေရိကန်အရာရှိတွေကပြောပါရခင်ဗျာ
အခိုင်အတန့်နဲ့ဆက်နွယ်နေတဲ့ဟက်ကနီအကြံဖက်ကွန်ရဲ့ခေါင်းဆောင်ဂျလလူဒန်ဟက်ကနီတိဆုံနေဆိုရဲကောလာဟလသတင်းကိုတံပြန်ခြေပဖို့ရည်ရွယ်ချက်နဲ့သူ့ရဲ့ပြောဆိုချက်ကိုကိုးကားထားတဲ့ကြေညာချက်တစ်စောင်ကိုအာဖဂန်တာလီဘန်အဖွဲ့ကဒီနေ့နေ့ကထုတ်ပြန်လိုက်ပါတယ်။တာလီဘန်အင်တာနက်စာမျက်နှာမှာဖော်ပြတဲ့အဲ့ဒီကြေညာချက်ကပြီးခဲ့တဲ့သတင်းဘက်ကအတည်ပြုခဲ့တဲ့တာလီဘန်အကြံဖက်ခေါင်းဆောင်မူလာမိုဟာမက်အိုမာတိဆုံခဲ့တဲ့ဆုံးရှုံးမှုအပေါ်ဟက်ကနီအကြံဖက်ကွန်ရဲ့ကနှမျောဝမ်းနေတဲ့အကြောင်းကြေညာထားတာကိုကိုးကားဖော်ပြတာဖြစ်ပါတယ်။မူလာအိုမာ2013ခုနှစ်ဧပြီလကလေးကတည်ဆုံသွားပြီဆိုတဲ့အကြောင်းကိုအာဖဂန်ဆိုရကအတည်ပြုပြောဆိုထားပါလေ။အာဖဂန်တာလီဘန်အဖွဲ့ကိုထူထောင်သူတူဖြစ်တဲ့မူလာအိုမာတည်ဆုံတဲ့အကြောင်းတည်ပြုခဲ့ပြီးနောက်တစ်နေ့မှပဲမူလာအက်တာမန်ဆူကိုခေါင်းဆောင်တည်ဖြစ်နေတာလီဘန်အဖွဲ့အုပ်ဆောင်ကောင်စီကရွေးချယ်ခဲ့ပြီးတော့အဲ့ဒီခေါင်းဆောင်တည်ရဲ့အတန်းဖိုင်နဲ့ကြေညာချက်တစ်ခုကိုစနေနေ့ကထုတ်ပြန်ခဲ့ပါလေ။ဟက်ကနီဖွဲ့ရဲ့ကြေညာချက်ထဲမှာတော့ဟက်ကနီခေါင်းဆောင်တက်ရှိထင်ရှားရှိတယ်ဆိုတာတက်တည်ပြဖို့သူ့ရဲ့အတန်းဖိုင်ကိုထည့်သွင်းဖော်ပြတာမျိုးမလုပ်ခဲ့ပါဘူး။ဒါပေမဲ့အခုကြေညာချက်ကအာဖဂန်အစိုးရကိုစန့်ကျင်တဲ့14နှစ်ကြာတောင်းကျမ်းမှုကိုဆက်လုံမှာဖြစ်လို့ခေါင်းဆောင်တဲ့မန်ဆူရဲ့နောက်ွယ်မှာညှင်းညွတ်တဲ့တအုပ်ရှိနေတယ်ဆိုတာပြနိုင်ဖို့တာလီဘန်အဖွဲ့ရဲ့ကြိုးပမ်းချက်တစ်ခုဖြစ်နေထွက်လာတယ်လို့ယူဆကြပါလိမ့်။မူလာအိုမာရဲ့တာယာကုတ်အပါဝင်သူ့ရဲ့ဆွေမျိုးတွေကတော့ခေါင်းဆောင်တစ်မန်ဆူးကိုမထောက်ခံဘူးလို့ကြေညာပါတယ်။ဒါပေမဲ့ဟက်ကနီရဲ့အခုကြေညာချက်ကတော့တာလီဘန်ခေါင်းဆောင်တစ်မန်ဆူးကိုထောက်ခံတဲ့အကြောင်းဖော်ပြခဲ့တာဖြစ်ပါတယ်။ဒီကြေညာချက်မှာသူ့ရဲ့နောက်လိုက်တွေကိုရန်သူတွေရဲ့ဝါဒဖြန့်လှည့်ပြားမှုမခံကြဖို့ဟက်ကနီကပြောဆိုတဲ့အကြောင်းထည့်သွင်းဖော်ပြပါတယ်။ဟက်ကနီကွန်ရက်ဟာပါကစ္စတန်နိုင်ငံထဲကမျိုးနွယ်စုတွေရဲ့တရားဥပဒေစိုးမိုးတဲ့ဒေသတွေမှာခြေစိုက်ပြီးအာဖဂန်နိုင်ငံထဲမှာအသေးခံဘုံခွဲမှုတွေပါဝင်အကြမ်းဖက်လုပ်ရက်တွေလုပ်နေတယ်လို့ယူဆကြတဲ့အဖွဲ့ဖြစ်ပါတယ်။
ကတ်အလုတ်မားပါတီ PKK ရဲ့အသေးခံဘုံးကွက်တိုက်ခိုက်မှုအတွင်းစစ်သား9ဦးသေဆုံးပြီး24ဦးဒဏ်ရာရသွားပါတယ်။အီရန်နဲ့ဆက်အနီးတူရကီနိုင်ငံအရှေ့ဘက် Agri Data ကလုံခြုံရေးဂိတ်တစ်ခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေတာအုပ်ချုပ်ရေးမှူးရုံးကပြောပါတယ်။ပ ပေါက်ကွဲစေတဲ့ပစ္စည်းနှစ်တန်းနီးပါးတင်ဆောင်လာတဲ့စိုက်ပျိုးရေးသုံးကားတစ်စီးနဲ့အခုလိုတိုက်ခိုက်တာပါ။တူရကီနဲ့အီရတ်မြောက်ပိုင်းမှာနေမီရှင်းလင်းမှုတွေလုပ်နေတဲ့တူရကီအစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေကြားမှာဒါဟာနောက်ဆုံးတိုက်ခိုက်မှုတစ်ခုဖြစ်ပါတယ်။အီရတ်ကတ်အကြီးအကဲကနှစ်ဖက်အင်အားစုတွေအနေနဲ့ငြင်းငြိမ်းရေးလုပ်ငန်းစဉ်ကိုပြန်ဆကြဖို့မနေ့ကတိုက်တွန်းလိုက်ပါတယ်။လေကြောင်းတိုက်ခိုက်မှုတွင်အရက်သားတွေထိခိုက်မှုမရှိအောင် PKK ဖွဲ့ဝင်တွေအနေနဲ့အီရတ်ကတ်နေမီတွေကထွက်သွားပေးဖို့နဲ့တူရကီတပ်တွေအနေနဲ့လည်းအရက်သားတည်ဆုံမှုတွေမဖြစ်အောင်လေကြောင်းတိုက်ခိုက်မှုတွေမလုပ်ဖို့မဆော့ဘာရနီကပြောပါရခင်ဗျာ။
အမေရိကန်နိုင်ငံမှာစွန့်ရင်ထုတ်လုပ်တဲ့စက်ယူနီရဲ့ကာဗွန်ဓာတ်ငွေညဉ့်ညံ့မှုရှော့ချနိုင်ဖို့အတွက်စီးမြင်ဥရေသစ်တွေကိုတနင်္လာနေ့မှာထုတ်ပြန်ဖို့အမေရိကန်သမ္မတကတည်ပြုလိုက်ပါတယ်။အဲ့ဒီစက်ယူနီအတွက်ကာဗွန်ထုတ်လုပ်မှုပမာဏကို2030ခုနှစ်မှာ2005ခုနှစ်ကလည်း32ရာခိုင်နှုန်းရှော့ချဖို့ရည်မှန်းထားတာဖြစ်ပါတယ်။ရည်မှန်းထားတဲ့ပမာဏအတိုင်းရှော့ချနိုင်ဖို့ပြည်နယ်တိုင်းကသက်ဆိုင်တဲ့စီမံကိန်းတွေကိုတင်ပြကြရမှာဖြစ်ပါတယ်။အဲ့ဒီစီမံကိန်းတွေရပြည်နယ်တွေရဲ့ကာဗွန်ထုတ်လုပ်မှုရှော့ချဖို့အစီအစဉ်တွေကို2022ခုနှစ်မှာအသက်ဝင်ဖို့ဆောင်ရွက်ရမှာလည်းဖြစ်ပါတယ်။ဒီစီမံဥရေသစ်တွေရဲ့ကနဦးတင်ပြချက်ကိုမနစ်တဲကသမ္မတကထုတ်ဖော်ပြောဆိုခဲ့ပြီးတော့နှစ်နှစ်စောပြီးဆောင်ရွက်ရမယ့်အစီအစဉ်ရဆိုရင်ကာဗွန်ထုတ်လုပ်မှု30ရာခိုင်နှုန်းရှော့ချဖို့ရည်မှန်းခဲ့တာပါ။အိမ်ပြူရတာဝန်ရှိသူတွေရဲ့ပြောဆိုချက်အရဒီစီစဉ်သစ်ကိုအကောင့်ထည့်ဖော်ခဲ့ရင်အစားထိုးစွမ်းအင်ရင်းမြစ်တွေကိုတုံးပြီးတော့အမေရိကန်ရဲ့စွမ်းအင်ပမာဏကို28ရာခိုင်နှုန်းအထိတိုးတက်စေနိုင်မှာဖြစ်ပါတယ်။
ယူအေဗီကအတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
တနင်္ဂနွေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကရေကြီးရေလျှံမှုတွေအတွင်းလူ28ဦးထက်မနည်းသေဆုံးသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးလူပေါင်းသသိန်းခွဲလောက်ရေပိဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ရခိုင်ပြည်နယ်အတွင်းမှာရေပိတန်ကြောင့်သေဆုံးပျောက်ဆုံးနေသူတွေကတော့ရာခဏန်းလောက်ရှိနေကြောင်းနဲ့အကူအညီကယ်ဆယ်ရေးလုပ်ငန်းတွေအရေးတကြီးလိုအပ်နေပေမဲ့အစိုးရဘက်ကကယ်ဆယ်ရေးကိစ္စတွေအဆင်သင့်မဖြစ်သလိုအစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းအစိုးရနဲ့ပူးပေါင်းလှုပ်ဆောင်ရမှာမို့ဒီခွင့်ပြုချက်မရဘဲကယ်ဆယ်ရေးလုပ်ငန်းတွေမစတင်နိုင်ပဲဖြစ်နေတယ်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးဦးလာစောက VOA ကိုပြောပါတယ်။လွန်ခဲ့တဲ့ဇူလိုင်လ22ရက်နေ့လောက်ကနေစလို့မုံတိုင်းတန်ကြောင့်ရေကြီးရေရှမ်းတာတွေဖြစ်ခဲ့ပြီးစကိုင်းတိုင်းအတွင်းရေမျက်နှာပြင်အမြင့်2မီတာခွဲအထိနဲ့ရခိုင်ပြည်နယ်မှာ4မီတာခွဲအမြင့်အထိတက်ရောက်ပါတယ်။စစ်တွေမျိုးပတ်ဝန်းကျင်မှာရှိတဲ့ဒုက္ခသည်စခန်းတွေမှာလည်းပျက်စီးဆုံးရှုံးမှုတွေရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာရေးအကူအညီပေးရေးအေဂျင်စီ UNOCHA ကမနေ့ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ကချင်ပြည်နယ်မှာတော့မိုးဆက်လက်ရွာသွန်းနေနိုင်သေးပြီးချင်းပဲခူးမကွေးစကိုင်းရန်ကုန်မွန်နဲ့တနင်္သာရီဒေသတွေမှာမိုးကြီးနိုင်တယ်လို့မြမမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကထုတ်ပြန်တဲ့သတင်းကိုလည်းကိုးကားပြီးဖော်ပြပါရယ်ရေပိတံကြောင့်ပျက်စီးဆုံးရှုံးမှုတွေကိုခံမှန်းတွက်ချက်ပြီးအကူအညီလိုအပ်တဲ့နေရာတွေကိုထိထိရောက်ရောက်ကူညီနိုင်ဖို့လူမှုပရဟိတအသင်းတွေနဲ့ဆက်သွယ်ဆောင်ရွက်ပြီးတိုက်တွန်းနှိုးဆော်တာတွေလုပ်နေတယ်လို့ရန်ကုန်မြို့အမေရိကန်တပ်ရုံးကလည်းကြေညာချက်ထုတ်ပြန်ထားပါရယ်မြန်မာနိုင်ငံမှာကျန်းမာရေးဌာနတွေပါဝင်နိုင်တဲ့အခြေခံအဆောက်အအုံစတာတွေလုံလောက်စွာမရှိတာကြောင့်တဘာဝဘေးအန္တရာယ်နဲ့ရင်ဆိုင်ရတဲ့အခါမှာထိထိရောက်ရောက်အကူအညီမပေးနိုင်ပဲ2008ခုနှစ်တုန်းကဖြစ်ပွားခဲ့တဲ့နာဂက်ဆိုင်ကလုန်းမုန်တိုင်းတိုက်ခတ်တဲ့ကာလအတွင်းတုန်းကဆိုရင်လူပေါင်း33,000လောက်သေဆုံးခဲ့ရပါတယ်ခင်ဗျာ
။နောက်လာကျင်းပမယ်ဒုတိယကမ္ဘာစစ်အတွင်းဂျပန်ကိုအောင်မွေးခံနိုင်တဲ့အထိမ်းအမှတ်ဖြစ်တရုတ်တပ်မတော်ရဲ့ခြေတက်လမ်းလျှောက်ပွဲလက်နက်ပြပွဲအတွက်ဘီဂျင်းမြို့တော်ကလေဆိပ်တစ်ခုကိုယာယီပိတ်ထားမယ်လို့တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ချီတက်ပွဲအောင်မြင်မှုနဲ့လေရင်ပြန်တမ်းမှုလုံခြုံဖို့အတွက်စက်တင်ဘာလ3ရက်က3ရက်မှာလေကြောင်းလိုင်းတွေကိုလည်းခਿੱတပိတ်ထားတာဒါမှမဟုတ်3နာရီလောက်ချိန်ပြောင်းလဲတာမျိုးတွေရှိနိုင်တယ်လို့မြို့ပြလေကြောင်းပြန်တမ်းမှုအဖွဲ့ရဲ့စနေနေ့ကကြေညာချက်မှာဖော်ပြပါတယ်။အဲ့ဒီအစီအစဉ်ကြောင့်ကမ္ဘာဒုတိယခီးသည်တွာလာမှုအများဆုံးဘီဂျင်းမြို့တော်နိုင်ငံတကာလေစိတ်နဲ့အရင်တက်မတော်လေစိတ်ဖြစ်ခဲ့တဲ့နိုင်ယွန်းလေစိတ်တွေရဲ့လေကြောင်းလုပ်ငန်းတွေကိုထိခိုက်မှုရှိနိုင်မှာဖြစ်ပါတယ်။ဒီတက်မတော်ချီတက်ပွဲမှာတရုတ်တက်မတော်ရဲ့နောက်ဆုံးဘောလက်နှစ်တွင်းနဲ့လေချောင်းတရုတ်ပြမှုတွေလည်းပါဝင်မှာဖြစ်ပါတယ်
။အိန္ဒိယသမုဒ္ဒရာရဲက reunion ကျွမ်းမှာရှာတွေ့ခဲ့တဲ့လေရင်ပြအပိုင်းစာတွေဟာ Boeing 777လေရင်ကအပိုင်းစာတွေဖြစ်တယ်လို့မလေးရှားအနာပိုင်းတွေကဒီကနေ့မှပြောဆိုလိုက်ပါတယ်။အခုလို့ရှာတွေ့လိုက်တဲ့လေရင်ပြအပိုင်းစာတွေဟာလွန်ခဲ့တဲ့နှစ်ကပျောက်ဆုံးသွားခဲ့တဲ့မလေးရှားလေချောင်းလိုင်းအမှတ် MH370 လေရင်နဲ့အမျိုးအစားတူဖြစ်နေတာပါ။လေရင်တောင်ပိုင်းအပိုင်းစာတစ်ခုဟာ Boeing 777လေရင်ကဖြစ်တယ်ဆိုတာကိုအတည်ပြုပြီးပါပြီလို့မလေးရှားတည်ယူပို့ဆောင်ရေးဝန်ကြီး Leo Tiong Lai ကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်။ ပြင်သစ်အာဏာပိုင်တွေအမေရိကန်ဘိုးအင်းကုမ္ပဏီတည်ယူပို့ဆောင်ရေးဆိုင်ရာလုံခြုံရေးဘုတ်အဖွဲ့ NDSB တို့နဲ့အတူမလေးရှားလေကြောင်းလိုင်းနောက် MH370 လေယာဉ်ပျောက်ဆုံးမှုစုံစမ်းစစ်ဆေးရေးအဖွဲ့တွေအတူပူးပေါင်းပြီးအခုလိုအတည်ပြုခဲ့တာပါ
မက္ကဆီကိုမြို့ကတိုက်ခန်းတစ်ခုထဲမှာတနတ်တန်ရနဲ့တိဆုံနေတဲ့လူ9ယောက်ထဲမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းနောက်ဆက်တိုက်ခိုက်ခံရပြီးတော့ပုံအောင်နေရတဲ့မက္ကဆီကိုဓာတ်ပုံသတင်းနောက်တစ်ယောက်ပါဝင်တယ်လို့သတင်းထွက်ပေါ်လာပါတယ် Processor Magazine အတွက်အလုပ်လုပ်နေတဲ့ဓာတ်ပုံသတင်းတော် Ruben Espinosa ရဲ့အမဖြစ်သူကစနေနေ့ကသူ့ရဲ့အလောင်းကိုကြည့်ပြီးတော့ဟုတ်မှန်ကြောင်းအတည်ပြုပေးခဲ့တာဖြစ်ပါတယ်သူ့ရဲ့ကိုယ်ပေါ်မှာတနတ်တန်ရနှစ်ချက်တွေ့ရပြီးမက္ကဆီကိုမြို့တော် Nyan Redရက်ွက်တိုက်ခန်းတစ်ခုထဲမှာအမျိုးသမီး၄ယောက်ရဲ့အလောင်းနေနဲ့အတူတွေ့ခဲ့ရတာဖြစ်ပါတယ်။ Processor Magazine အဆိုရတော့ဓာတ်ပုံသတင်းနောက်ကိုသူ့ရဲ့အလုပ်နဲ့အိမ်အပြင်ပမှာဘယ်သူမှမသိတဲ့တိုက်ခိုက်သူတွေရဲ့နှောက်ယှက်ခံခဲ့ရပြီးပြီးခဲ့တဲ့သတင်းပတ်မှာ Ruben Ha Mexico အရှေ့တောင်ပိုင်းမှာအခုလိုထွက်ပြေးပြီးတည်ဆုံခဲ့ရတာဖြစ်ပါတယ
်။သတင်းကြွေနဲ့နောက်ဆုံးသိရတဲ့သတင်းတွေကိုကိုအောင်နဲ့မမိုးဖြူတို့ကကြေညာပေးခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်သွားပါမယ်ပထမအဦးဆုံးအနေနဲ့တော့ရခိုင်ပြည်နယ်မှာတေဆုံးပျောက်ဆုံးနေသူရာကနန်းလောက်ရှိသွားတဲ့အကြောင်းနားဆင်ရပါပါရခိုင်ပြည်နယ်အတွင်းမှာရေဘေးတင့်တန်ကြောင့်တေဆုံးပျောက်ဆုံးသူလောက်ဟာရာကနန်းလောက်ရှိနေပြီးအကူအညီကယ်ဆယ်ရေးလုပ်ငန်းတွေအရေးတကြီးလိုအပ်နေပေမဲ့အစိုးရဘက်ကတော့ကယ်ဆယ်ရေးကိစ္စတွေမှာအဆင်သင့်ဖြစ်တယ်လို့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းအစိုးရနဲ့ပူးပေါင်းလို့ဆောင်ရမှာမို့အစိုးရခွင့်ပြုချက်မရှိပဲဒေတာခံတွေနဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်ဖို့အခြေအနေမတွေ့ရသေးပါဘူး။မအေးမှာသတင်းပေးပို့ထားပါရရှင်
။ဆိုးရတဲ့သဘာဝရေဘေးတံကြောင့်ရခိုင်ပြည်နယ်အတွင်းမှာတေဆုံးမှုတွေရှိနေတယ်လို့ပျောက်ဆုံးမှုတွေလည်းရာကနန်းလောက်ရှိနေပြီဆိုပြီးရခိုင်မျိုးသားပါတီခေါင်းဆောင်ဦးလှစောကဆိုပါတယ်
။ဒီဆုံးနဲ့ပြင်ရအောင်ကျွန်တော်တို့ဖူမန်ကဝါရီယော်ရီမှာဖူမန်20ဒီမှာ10ရောက်9ရောက်ဆိုတော့300နီးပါးလောက်ရှိမယ်လို့တော့ခံမှန်းထားကြတယ်အလောင်းတွေလည်းတချို့ကျွန်တော်ကြားတဲ့အလောင်းတွေကမျောနေတာတရှိတယ်ကြအဲ့ဒီအလောင်းတွေမျောတော့အဲ့ဒီအလောင်းတွေကောက်တဲ့အလောင်းတွေဆယ်တဲ့လုံလန်းတွေဘာမှမလုပ်ရသေးဘူးရာကနန်းတော့အေးစိတ်ရှိပါပါရာကနန်းတော့ကျွန်တော်တို့ဆိုတော့ဒါ area တစ်ခုလုံးအမတန်ကျယ်ကျော်တဲ့ area မျိုးကြောက်တော့မင်းကြာနော်အထူးသဖြင့်အဲ့ဒီကြီးမဲ့ကျော်ရော်တွေပါ
ရခိုင်မျိုးသားပါတီဒုတိယဥက္ကဋ္ဌဦးခိုင်ပြည်ဆိုကတော့ရခိုင်ပြည်နယ်အတွင်းကမြို့နယ်၄မြို့နယ်လောက်မှာရေပြင်းကြီးလို့ဖြစ်နေတဲ့အတွက်ရေးရွာတွေကပြည်သူတွေအတွက်အသက်ကယ်ဖို့အခြေအနေတွေအရေးတကြီးလိုအပ်နေတဲ့အကြောင်းအခုလိုပြောပါရယ်
။အသက်ဆိုင်ရာဌာနဆိုင်ရာတွေနိုင်ငံတော်အဆင့်အကြီးကြီးတွေအဘူဂျီယိုဓာတ်ပုံမှန်တမ်းလေးတချို့ကိုကျွန်တော်တို့ကြည့်ရတဲ့အခါမှာမင်းများမြောင်းဦးကျောက်တို့ပေါက်တို့အဲ့ဒီဒေသတစ်ခုလုံးဆင်းနေပြင်းကြီးလို့ဖြစ်နေတယ်။ဆင်းနေပြင်းကြီးလို့ဖြစ်နေတယ်ခလေးတွေကအကုန်လုံးအိမ်ခေါင်းမိုးပေါ်ထက်တယ်မှာကျွန်တော်တို့တွေ့ရတဲ့အပိုင်းတွေရှိတယ်။အဲ့တော့ဘလောက်ပြောင်းလို့ဘလောက်ဟိုဟာဖြစ်တယ်ဆိုတဲ့ဟာကိုတိုင်နဲ့တိုင်တောင်ကိုလောလောဆယ်မှာဆင်းပြီးတော့အဆက်အသွယ်လုံးလုံးမရနိုင်တဲ့နေရာဒေသတွေရှိနေပါတယ်။ဘိုလ်ချုပ်လာမင်းတို့ဘုံမူကြီးဆိုင်ရွှေအောင်တို့လျှင်နဲ့လိုက်ကြည့်တယ်ဟတ်စကီနဲ့လိုက်ကြည့်တယ်ဟတ်စကီကလည်းတစည်းတဲ့ပဲအဲ့ဒီဟတ်စကီမှာဘာရိုက်ခါမှလည်းပါမသွားဘူးအဲ့တော့သူတို့ကဒေသတွေကိုလိုက်ကြည့်တဲ့အဆင့်ပဲရှိတယ်ကြီးလက်ဒေသတွေကိုရောက်ဖို့ကတော်တော်လေးကိုခက်ခဲနေတယ်ဟဲ့ဟတ်စကီတင်နဲ့စနစ်တကျအဲ့ဒီဟာတွေကိုလုံးဖို့လိုတယ်လို့ကျွန်တော်တို့ကအဲ့ဒါလို့မြင်တယ
်ဒီကနေ့မှာပဲဘူးတီတော်မောင်တော်ကိုသွားရလမ်းတောင်ပြိုသွားတဲ့အတွက်လမ်းဘက်ဆက်သွယ်ရေးကုညီကယ်ဆယ်ရေးလုပ်ငန်းတွေအတွက်အခက်အခဲတွေပိုဖြစ်သွားပါတယ်တချို့ဆက်လီတွေဟာရေစီးကိုမကျော်နိုင်တဲ့အတွက်လီမောက်တည်ဆုံးမှုတွေလည်းရှိနေပါတယ်မနေ့ကတော့ရခိုင်ကောင်းဆောင်အနေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေတွေ့ဆုံရမှာရေဘေးနဲ့ပတ်သက်လို့အကူအညီပေးဖို့တောင်းဆိုခဲ့ပေမဲ့ပြေလည်မှုတွေမရခဲ့ဘူးလို့လည်းဦးခိုင်ပြည်ဆိုကဆိုပါတယ
်ကျွန်တော်တို့နဲ့တွေ့တဲ့အဖွဲ့က ICRC ပါတယ်UN OSHA ပါတယ်နောက်အဖွဲ့အစည်းတွေပါတယ်နိုင်ငံတကာအဖွဲ့အစည်း၅အဖွဲ့နဲ့ကျွန်တော်တို့တွေ့တယ်တွေ့ပြီးတော့ကျွန်တော်တို့ကဒီလိုဟာတွေကိုအကူအညီတောင်းတယ်ရှင်းနိုင်လို့ရှင်းအများဆုံးဒီဟာကိုပြေလို့ရအောင်လုပ်ပေးဖို့နောက်တစ်ခါရေးကြပါတဲ့အခါမှာဒီလူတွေဟာယောဂဗျာထူထပ်နေတယ်အဲ့ဒီဟာကိုအကူအညီပေးဖို့ဘုရားရှင်မှာတောင်းဆုံးရေးရှားပါမှုဖြစ်နေတယ်မိုးရေပေါ်တာလည်းခံတောင်းလို့ရအောင်ဘလားစတိတ်တာလပတ်ချတဲ့လူပေးဖို့နောက်တစ်ခါသမန်ရှက်စစရာထဲမရှိဘူးဘာမှမရှိဘူးဆိုတဲ့အခါမှာရိခါ၆တွေပေးလို့ရတဲ့ဟာတွေကိုပေးဖို့ခင်ဗျားတို့မကွာနိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့စီကတစ်ဆင့်လှူပြီးတော့ကျွန်တော်တို့သွားပေးမယ်ဆိုတဲ့ဟာတွေတောင်းတဲ့အခါမှာသူတို့စီကဒီဟာတွေနဲ့ပတ်သက်လို့အဆင်သင့်လှုပ်ရှားတာပဲရှိတယ်တဲ့ကျွန်တော်တို့မှအဲ့လိုပေးလို့မရဘူးဆိုတဲ့ဟာကိုတရားဝင်ပြောတယ်အစိုးရကကိုယ်ဆုံးမသွားမယ်ဆိုလို့ရှိရင်တော့အဲ့လူတွေအကုန်လုံးပေးမှာပဲလို့အဲ့တော့ခင်ဗျားတို့ရခိုင်ပြည်သူတွေဒီလောက်ဒုက္ခရောက်နေတဲ့ဟာမှာခင်ဗျားတို့ဘာမှ ကူညီပိုင်းမှုကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်မှုမလုပ်နိုင်ဘူးလားလို့ကျွန်တော်တို့ကမေးတယ်ကျွန်တော်တို့ကအစိုးရနဲ့ပဲလုပ်လို့ရမယ်တဲ့အဲ့ဒါဆိုလို့ချင်းကတော့နောက်ဆိုကျွန်တော်တို့နဲ့မကြုံနဲ့တော့လို့အစိုးရဘက်ကတက်ဆင်ရဒေသအနာဘက်ကပြောပြောတဲ့အနေအထားရှိတဲ့ဘေးရွာမှာတော့ဘလို့ဖြစ်နေပြီအဲ့ဒီဟာတွေကိုအတိုင်းနိုင်ဆုံးဖြေပေးပါဆိုတဲ့အခါမှာသူတို့မှလည်းဘာကြီးစီးမှဘာရန်တရားမှမရှိဘူးကျွန်တော်တို့တွေ့ရတာ
ရခိုင်ပြည်နယ်တွင်းကအသေးပြောက်စီးရင်နဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကိုဖုံးနဲ့ခေါ်ဆိုခဲ့ပေမဲ့တာဝန်ခံဖြေကြားမဲ့သူမရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်းကနေရာတချို့ကိုတော့စနေနေ့ကစပြီးအစိုးရတာဝန်ရှိသူတွေရဟတ်ရင်တွေနဲ့တွားရောက်ကြည့်ရှုမှုတွေရှိခဲ့ပါတယ်ကလေးနှစ်ပတ်ကျော်ကြာတဲ့အထိတိုင်းနယ်ပြည်နယ်၁၁ခုလိုမှာရေဘေးဒဏ်ကိုအကြီးအကျယ်ခံစားနေရပေမဲ့အစိုးရကတာဝန်ယူဆောင်ရွက်မှုအားနည်းပြက်ကွက်တယ်ဆိုပြီးကယ်ဆယ်ရေးတွေနှောင့်နှေးနေရတဲ့အပေါ်မှာဝေဖန်မှုတွေလည်းကြုံနေရတာပါဘကိုးတိုင်းပါဝင်တခြားတိုင်းနယ်ပြည်နယ်တို့မှာလည်းသဘာဝရေဘေးဒဏ်ကြောင့်ပျောက်ဆုံးသေဆုံးမှုတွေလည်းရှိနေတာပါဒီထဲမှာလက်ရှိအသက်ဘေးအန္တရာယ်ကျရောက်နေတဲ့အထိစိုးစိုးဝါးဝါရေဘေးဒဏ်ခံစားနေရတာကတော့ရခိုင်ပြည်နယ်အတွင်းကကျေးရွာအများစုဖြစ်ပြီးရဟယင်နေဆက်လေတွေနဲ့အရေးပေါ်ကယ်ဆယ်ရေးလှုပ်ဆောင်ဖို့လိုအပ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်ရှင
်မအေးမှာပါရှင်တစ်ဆက်ထဲမှာပဲရေဘေးသင့်ဒုက္ခတွေတွေရှိနေတဲ့ရေဖုံးလွှမ်းနေတဲ့နေရာတွေကိုရဟယင်နဲ့ပဲသွားရောက်ကဲတင်မအရနိုင်တဲ့အနေအထားဖြစ်နေတဲ့အတွက်အစိုးရဘက်ကရေဘေးသင့်ပြည်သူတွေကိုထိရောက်တဲ့ကူညီကယ်ဆယ်မှုတွေအမြန်ဆုံးဆောင်ရွက်ပေးဖို့ရေဘေးကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတောင်းဆိုလိုက်ပါတယ်။သက်ဆိုင်ရာတာဝန်ရှိသူတွေဘက်ကစေတနာဝန်ထမ်းကယ်ဆယ်ရေးလုပ်ငန်းအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်ဖို့ကလည်းအရေးတကြီးလို့အပ်နေပြီလို့ရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးနေတဲ့စေတနာဝန်ထမ်းတွေကပြောပါတယ်။အပြည့်အစုံကတော့မဆုမောဆက်သွယ်မေးမြန်းထားပါတယ်ရှင်
။ဟုတ်ကဲ့ပါ။တဘာဝဘေးအနေနဲ့ကြာရောက်နေတဲ့ဒေသတွေအဖြစ်အရေးပေါ်အခြေအနေကြီးညာထားရတဲ့ပြည်နယ်နဲ့တိုင်း၄ခုအပါအဝင်မြန်မာနိုင်ငံတဝန်းဒေသတချို့မှာရေဘေးဒုက္ခတွေကိုဆူဆူဝါးဝါးရင်ဆိုင်နေရတာဖြစ်ပါတယ်။နေအိမ်တွေအကုန်ပြိုကျနေမြုပ်ပြီးတံတားတွေကျိုးရထားလမ်းတွေပြတ်တဲ့အထိဖြစ်နေတဲ့ရေလွှမ်းမိုးခံနေရတဲ့ဒေသတွေကရေဘေးဒုက္ခတွေတွေကိုတွားရောက်ကူညီကယ်ဆယ်ပေးနိုင်မှုကလမ်းမဆက်သွယ်ရေးကအတော်လေးကိုအခက်အခဲရှိနေတာပါ။ရက်ကြာလာတာနဲ့အမျှကူညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးပြီးတော့အခက်အခဲတွေလည်းဖြစ်လာနေပါတယ်။ရေကြီးနေတဲ့နေရာတွေမှာပိတ်မိနေတဲ့သူတွေကိုသွားကယ်ထုတ်ဖို့နဲ့စားနပ်ရိက္ခာတွေသွားပြီးတော့ပေးဖို့ကဆက်လေတွေနဲ့သွားဖို့အခက်အခဲဖြစ်နေတာပါ။ဒီလိုအခြေအနေမှာအစိုးရဘက်ကနေရဟတ်ရင်သုံးပြီးတော့ကူညီကယ်ဆယ်ပေးနိုင်မှအခက်အခဲတွေကပြေလည်နိုင်မဲ့အနေအထားဖြစ်လို့ရဟတ်ရင်အသုံးပြုခွင့်ရနိုင်မှုကိုနီးလန်းမျိုးစုံနဲ့အဓိကစူးစမ်းနေကြရပါတယ်လို့ရေဘေးဒုက္ခသည်တွေကိုကူညီကယ်ဆယ်ပေးဖို့စီစဉ်နေတဲ့ဇင်ရော့အဖွဲ့ကကိုဟယ်ရီကပြောပါတယ်
ကျွန်တော်တို့စီစဉ်နေရတော့အခုဒီ၅တေတာတွေကတော့အချောက်ပြင်းပြစားလို့ရတဲ့အစားအစာတွေတော့အမျိုးသမီးသုံးဆောင်မှုတွေတော့ရှိဒီတန်းစီအဝတ်စားတွေအဲ့ဒါကျွန်တော်တို့ပြင်ဆင်ထားတယ်သွားရတာလည်းခက်တယ်တော့လောလောဆယ်ဒီကားလမ်းကလုံးဝမပေါက်တော့ကားလမ်းကပိတ်နေပြီကျွန်တော်တို့ကအခုရဟရင်ရဖို့ပဲတောင်းဆိုနေရပဲရှိရဟိုရဟရင်မရရင်ကျွန်တော်တို့သွားလို့မရဘူးဘာလို့လဲလောလောဆယ်ဒီတော့ရဟရင်တော့ကျွန်တော်တို့ထိုက်ဆက်မိလောက်တော့အဆင်မပြေသေးဘူးဒီအစိုးရအနေပြီးတော့မှလုံနိုင်ပို့ပြီးထိအောင်မယ်သူတို့ဒီချက်ပို့ပြီးတော့လုပ်ပေးဖို့လိုတယ်နောက်ဆိုရဟင်းရဲ့ဆင်းဖို့အဆင်ပြေဘူးဆိုရင်တော့ရဟင်းပေါ်ကနေပြည်ပြည်ပြည်ဆိုင်အောက်မှာလာယူမယ်နေနေခံနေလဲရှိရအောင်အဲ့လိုမျိုးမျိုးတုံးလို့ရတယ်နောက်ဒီရဟင်းပေါ်ကစိုးနဲ့ချပေးတာလိုပါလို့လည်းလုပ်လို့ရတယ်ပေါ့နော်အစိုးရအဖွဲ့ကလည်းကျွန်တော်တို့ဟိုတိုက်ရိုက်တော့မဟုတ်ဘူးပေါ့နော်ဒီမြန်မာနေရေးစင်တာနေကျွန်တော်အခုတောင်းထားတာတော့ရှိတယ်ဒါပေမဲ့ဟိုသုံးပြန်မှုတော့မလာသေးဘူးကျွန်တော်တို့အခုလောလောဆယ်တော့ True Foundation ကိုဆက်တင်ထားတယ်သူရောကံမောစာရောဒီလင်းပြန်နဲ့ပို့ပေးရပါတော့ကလေးကနေဟာခါဘတ်ထိကြတော့ဒီသူကသူတို့ရဟရင်ပြန်တန်းနိုင်တဲ့အနေအထားရှိမယ်ဆိုရင်တော့သူတို့လုပ်ပေးမယ်လို့ပြောတယ
်။စကိုင်းတိုင်းဒေသကြီးအတွင်းကရေဘေးဒုက္ခသည်တွေစီကိုရဟရင်နဲ့ပဲတွားရောက်ကြတယ်မှရနိုင်တဲ့အနေအထားဖြစ်တဲ့အတွက်အစိုးရဘက်ကနေအမြန်ဆုံးကူညီဆောင်ရွက်ပေးဖို့ရဟရင်တွေသုံးပြီးတော့တွားကယ်ပေးဖို့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကတောင်းဆိုနေပေမဲ့တပ်ဆိုင်ရာအာဏာပိုင်တွေဘက်ကမလုပ်ဆောင်ပေးဘူးလို့Rise and Peace အဖွဲ့ကမမီးငယ်ကပြောပါတယ်
ကျမတို့ကစရေးပိုင်းကတော့လေစစ်နေတွေကြတော့ဆူရကပုံစပေးထားတာလုံးဝမလောက်ဘူးဖြစ်နေတယ်ရဟန်းရင်လည်းတုံးပြခွင့်မပေးဘူးဖြစ်ပေါ့အခုတချို့နေရာတွေကရေဝိုင်းပြီးတော့ပိတ်နေတဲ့နေရာတွေဘယ်လိုမှကယ်လို့မရအောင်ဖြစ်နေတယ်ပုဂ္ဂလိကစစ်နေသမားတွေကစစ်နေကိုမတန်မရပေါင်းတာပေါ့နော်မယ်ဒီနောက်ဒီကားလေးကိုပိတ်ညက်ချီပေါင်းတယ်ပြီးတော့ဒီနေ့ဝေးနေလို့ဒီနေ့တိုင်းပေါင်းတယ်တကယ်ဒီကြောင်းကြောင်းနဲ့ဆိုတာဒီဦးလေးကြတော့လုံးဝမရှိနိုင်တော့ဘူး အဲ့လိုအိမ်ခေါင်းမိုးပေါ်တွေတက်နေရတာလေအခုရေပေါ့။သွားလည်းမသွားရဘူးအမြင်ရှိတယ်လေ။အဲ့ဒါကြောင့်စနေမောက်မာတွေစနေမောက်တာတွေဖြစ်တဲ့အတွက်ငုတ်တိုင်းတွေတက်မြင့်ရဖြစ်တဲ့တော့အဲ့ဒါကြောင့်လို့အရဟတ်ရင်ပဲဒီလိုမျိုးဆပိနိုင်တာရှိတာအရဟတ်ရင်လည်းမတုံးခိုင်းဘူး။လုံးဝစနေလည်းလုံးဝမသွားရတဲ့နေရာတွေရှိတယ်။အဲ့မှာပိတ်မိနေတဲ့သူတွေအများကြီးပဲအဲ့ဒီလိုကျေဖို့အတွက်ရဟတ်ရင်နဲ့ကြမယ်။ရဟတ်ရင်ကိုလည်းဝင်ကြီးတွေပဲတုံးရဆိုပိတ်တင်ထားတဲ့အတွက်ရဟတ်ရင်တုံးခွင့်ရဖို့ရစနေမြတ်ဆပိဖို့ရအတက်ကအင်းကြီးတွေအများကြီးလိုအပ်တဲ့ချက်မှာအဲ့ဒီကူပဲတောင်းလို့ကျွန်တ
ော်နေနေမှာပိတ်ပြီးတော့ကြံရစ်နေတဲ့သူတွေအတွက်လည်းအစားအသောက်ကအခက်အခဲဖြစ်နေတယ်လို့ရေဘေးစခန်းတွေကရေဘေးဒုက္ခသည်တွေအတွက်ကလည်းစားနဲ့ရိတ်ခါကအရေးတကြီးလိုအပ်နေပါတယ်လို့ဒုက္ခသည်စခန်းတွေအထူးကူညီဆောင်ရှောက်ပေးနေတဲ့စေတနာဝန်ထမ်းတွေကပြောပါတယ
်သူတို့လိုအပ်ချက်တွေအများကြီးပဲမှရေဒီလိုဟောဆန်စေးတွေကလည်းတိတ်ငြိမ်ချစ်တတ်ပဲရင်ခဆန်စေးကတိတ်ငတောင်းကိုခုတိတ်ပသိမ့်ကြီးဖြစ်ကုန်တာလေးမှအဲ့လိုတွေဖြစ်တဲ့ဆန်စေးစဘာစားနဲ့ရိတ်ခါအရင်စားပါသွားပြီးဝယ်မဲ့နေရတာမရှိဘူးဖြစ်သွားပြီးမှအဲ့လိုဖြစ်နေတယ်ကုန်သိနေဆိုလုံးဝမရှိတော့ဘူးသူပြီးနေဆိုမရှိတော့ဘူးဆက်ဝေးတဲ့နေရာအရန်သွားလာရင်ခက်ခဲတဲ့နေရာတွေမှာကဲဆိုရင်အရန်လုံနေသေးတယ်ဆက်ပိတ်မိနေတဲ့နေရာရေပတ်ပတ်နဲ့ဝိုင်းပြီးတော့ပိတ်မိတဲ့နေရာတွေဆက်နေလဲသွားလို့မရတဲ့နေရာတွေမှာရဟန်းညာညာဆုံးလို့ပြီးတော့ကဲဆိုရင်သွားတဲ့နေရာ
အစိုးရဘက်ကထိရောက်စွာကင်တွယ်မဖြေရှင်းပေးဘူးဆိုရင်မလိုလားအပ်တဲ့အစိုးရရဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်လို့ကုညီကဲဆဲပေးနေသူတွေကပြောပြီးတော့အချိန်မီမဆောင်ရွက်ပေးဘူးဆိုရင်တော့ဆန္ဒဖော်ထုတ်မှာဖြစ်တယ်လို့မမိငေကပြောပါတယ
်လုံးဝမတင်တဲ့ပဲဆန္ဒပြဖို့လဲရှိတယ်မှာဒီသမရလာပြီးတော့တက်ဆိုသွားတဲ့နေရာမှာအစိုးရဌာနဆိုင်ရာရုံးရှိမှာကျွန်တော်တို့ဟိုလိုမျိုးသမရရဲ့ဆန္ဒပြဖို့ရှိရဟုတ်
အခုလိုမျိုးရေဘေးတဲ့ပြည်သူတွေရဲ့အခက်အခဲတွေကိုအစိုးရတာဝန်ရှိတဲ့သူတွေဘက်ကထိရောက်စွာကူညီဆောင်ရွက်ပေးခြင်းမရှိသလိုကူညီကယ်ဆယ်ပေးနေတဲ့သူတွေကိုလည်းပိတ်ပင်တားဆီးဟန်တားမှုတွေရှိနေပါတယ်လို့စေတနာဝန်ထမ်းတွေဘက်ကပြောဆိုနေချိန်မှာပဲအစိုးရဘက်ကတော့အစိုးရပိုင်းသတင်းဌာနတွေတပ်ဆိုင်ရာအစိုးရအဖွဲ့အစည်းတွေရဲ့လူမှုကွန်ရက်စာမျက်နှာတွေကနေပြီးတော့တပ်ဆိုင်ရာဒေသအုပ်ချုပ်ရေးတာဝန်ခံတွေတပ်မတော်သားတွေရဲဝန်ထမ်းတွေနဲ့မိသက်ရဲဘော်တွေဘက်ကရေဘေးတဲ့ပြည်သူတွေကိုကူညီကယ်ဆယ်ပေးနေတဲ့အကြောင်းသတင်းထုတ်ပြန်နေပါတယ်ရှင
်တော်ရရှိများရှင်မြန်မာနိုင်ငံအတွင်းကနေရာဒေသအတော်များများမှာအသက်ပေါင်းများစွာဆုံးရှုံးခဲ့ရတဲ့အထိဆိုးဝါးစွာကြုံတွေ့ခဲ့ရတဲ့ရေဘေးဒုက္ခကိုသက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းအသီးသီးကကင်တွယ်ဖြည့်ရှင်းခဲ့ပုံနဲ့ပတ်သက်လို့တောတာရှင်တွေဘလို့သဘောရကြပါသလဲမြန်မာနိုင်ငံမှာမကြာခဏကြုံတွေ့ရလေရှိတဲ့သဘာဝဘေးရန်တွေကိုထိရောက်စွာအချိန်မီကင်တွယ်ဖြည့်ရှင်းနိုင်အောင်ဘလို့ကြိုတင်ပြင်ဆင်မှုတွေလှုပ်ဆောင်ထားတဲ့တည်းဆိုတော့တောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်ပါဝင်ဆွေးနွေးလို့သူတွေအနေနဲ့ကျမတို့ထံကိုကြိုတင်ဆက်သွယ်နိုင်ပါတယ်။ကျမတို့ရဲ့ဖုန်းနံပါတ်က1-232-382-999လေးဖြစ်ပြီး first နံပါတ်က1-232-382-999ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကို MP3 file နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။အားလုံးကိုဖိတ်ခေါ်ပါတယ်ရှင်။
အင်္ဂါနေ့ညကြားရည်လေးတိုင်းအစီအစဉ်မှာပါဝင်ဆွေးနွေးဖို့ချက်မှန်ဖိတ်ခေါ်အပ်ပါရရှင်။အခုတော့နိုင်ငံတကာသတင်းဆောင်ပါတဲ့ပုတ်ကိုနားဆင်ရမှာပါ။အမေရိကန်နဲ့တရုတ်နိုင်ငံတွေမှာစီးပွားရေးတိုးတက်နှုန်းဟာခက်မှန်းထားတာထက်နေနေတယ်လို့အာရှဖွံ့ဖြိုးရေးတိုးတက်ရေးပန် ADB ကအစီရင်ခံစာတစ်ခုမှာဖော်ပြပါတယ်။ VOA သတင်း6 Steve Harman ဘန်ကောက်မြို့ကသတင်းပေးပို့ထားတာကိုကောင်းထက်ကပြောပြမှာပါရှင်
။တရုတ်နိုင်ငံရဲ့2015ခုနှစ်အတွက်စုစုပေါင်းခက်မှန်းချေစီးပွားရေးတိုးတက်နှုန်းဟာ900ခန့်နှုန်းဖြစ်ပါတယ်။ဒါဟာအရင်ခန့်မှန်းထားတဲ့9.1ရာခိုင်နှုန်းကနေကျသွားပြီးနောက်တစ်နှစ်ဆိုရင်6.8ရာခိုင်နှုန်းအထိကျသွားလိမ့်မယ်လို့အာရှဖွံ့ဖြိုးတိုးတက်ရေးဘဏ် ADB ကပြောပါတယ်။နှေးကွေးလာနေတဲ့တရုတ်စီးပွားရေးဟာအာရှရဲ့ဖွံ့ဖြိုးဆဲဒေသတစ်ခွင်လုံးမှာတည်ရောက်မှုရှိလိမ့်မယ်လို့ ADB ဘဏ်ရဲ့စီးပွားရေးပညာရှင်ဂျိုးစဗက်ဂလစ်က VOA ကိုပြောပါတယ်။
An economy that essentially making an adjustment to a different growth model, one that relies less on.
မတူကွဲပြားတဲ့ဖွံ့ဖြိုးမှုစနစ်နဲ့ကိုက်ညီအောင်လို့လှုပ်ဆောင်ရမယ့်စီးပွားရေးပုံစံကိုရောက်နေပါတယ်။ထုတ်ကုန်နဲ့ရင်းနှီးမြှုပ်နှံမှုတို့အပေါ်အားကိုးတာမျိုးနည်းပြီးတော့တိုးတက်မှုနဲ့ဝယ်ယူစားသုံးမှုတို့အပေါ်ပိုအားထားတဲ့စနစ်ပါ။ပြီးခဲ့တဲ့ဆယ်စုနှစ်တွေကတွေ့နေခဲ့တဲ့တရုတ်ရဲ့တိုးတက်မှုဟာကမ္ဘာနဲ့ရေမောင်တန်းနိုင်အောင်လှုပ်ပေးလိုက်တဲ့ပြုပြင်ပြောင်းလဲရေးကြောင့်ပါပဲ။
တရုတ်ရဲ့ငွေကြေးပိုင်းမှာလည်းမကြသေးခင်ကအစုရှယ်ယာဈေးတွေကျသွားခဲ့တဲ့အတွက်ကြောင့်တိုးတက်မှုနည်းမယ်လို့ခန့်မှန်းရပါတယ်။ဒါပေမဲ့အစုရှယ်ယာဈေးကျသွားတာဟာပြည်တွင်းဝယ်ယူစားသုံးမှုမှာတင်ရောက်မှုတိတ်ရှိမှာမဟုတ်ဘူးလို့ ADB ကအစီရင်ခံစာထဲမှာကောက်ချက်ချထားပါတယ်။အာရှရဲ့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့စုစုပေါင်းစီးပွားရေးတိုးတက်နှုန်းဟာအရင်ကမူလခန့်မှန်းချက်အရ 6.3 ခိုင်နှုန်းဖြစ်ပြီးအခုတော့6.1ခိုင်နှုန်းဖြစ်သွားပါပြီလို့ ADB ကပြောပါတယ်။မလကထုတ်ပြန်ခဲ့တဲ့အချက်အလက်တွေကို ADB ကပြန်လည်စီစဉ်နေပြီးထိုင်း၊အင်ဒိုနီးရှား၊စင်ကာပူနိုင်ငံတွေရဲ့ပထမ6လကစိတ်ပျက်စရာစီးပွားရေးနှုန်းထားတွေကိုအခြေခံပြီးအရှိတောင်အရှာစီးပွားရေးတိုးတက်နှုန်းဟာ4.6ရာခိုင်နှုန်းဖြစ်တယ်လို့ခန့်မှန်းထားပါတယ်။အင်ဒိုနီးရှားမှာတော့အစိုးရသက်လက်အောက်မှာအစိုးရသုံးဆွဲမှုဟာထင်ထားတာထက်နည်းနေတဲ့အတွက်စီးပွားရေးခန့်မှန်းခြေတိုးတက်နှုန်းဟာ 5.5 ကနေ 9 ရာခိုင်နှုန်းကိုကျသွားပါတယ်လို့ Sveglitch ကပြောပါတယ
် It took some time to get the budget in place so public spending has not met our expectations but we are expecting
နိုင်ငံသက်မှတ်အသုံးစရိတ်တစ်ခုကိုအကောင့်ထည့်ဖော်ဖို့အချိန်ယူရပါတယ်အဲ့ဒီတော့အစိုးရသုံးဆွဲမှုဟာကျွန်တော်တို့ထင်သလောက်မများဘူးဖြစ်သွားတယ်ဒါပေမဲ့လည်းအင်ဒိုနီးရှားမှာပြုပြင်ပြောင်းလဲရေးတွေဆက်လုပ်ရင်းနဲ့စီးပွားရေးတိုးတက်မှုနှုန်းဟာတဖြည်းဖြည်းတက်လာပါလိမ့်မယ်
ပြီးခဲ့တဲ့မေလကသွေးထွက်တန်ယုံမှုမရှိတဲ့အာဏာသိမ်းမှုဖြစ်ပြီးကြတဲ့ကထိုင်းစီးပွားရေးဟာဆက်ဆိုးရလက်အောက်မှာတိတ်အခြေအနေမလှပါဘူး။ပြည်တွင်းဝယ်ယူစားသုံးမှုနင်းနေပြီးစိုက်ပျိုးရေးကိုထိခိုက်စေတဲ့မုန်းခေါင်ရေရှားမှုတွေလည်းဖြစ်နေတဲ့အတွက် ADB ခန့်မှန်းတဲ့ထိုင်းနိုင်ငံတိုးတက်နှုန်းဟာ 3.6 ကနေ 3.2 ရာခိုင်နှုန်းဖြစ်သွားပါတယ
်။ We were expecting a strong pickup this year with more political stability in place but that shot to the
ဒီနေ့ထဲမှာနိုင်ငံရေးပုံပြီးတည်ငြိမ်လာတဲ့အတွက်တိုးတက်နှုန်းပြန်တက်လာမယ်လို့ကျွန်တော်တို့မျှော်လင့်နေပါတယ်။ဒါပေမဲ့စိုက်ပျိုးရေးမှာထိသွားတဲ့ဟာကအတားအဆီးတစ်ခုလိုဖြစ်နေပါတယ်
။ပုံမှန်မုန်းသုံးရာသီနဲ့ရင်းနှီးမြှုပ်နှံမှုအသက်တွေဖြစ်ထွန်းလာတာကိုအခြေပြုပြီးအိန္ဒိယရဲ့မူလခန့်မှန်းခြေစီးပွားရေးတိုးတက်နှုန်းဟာမပြောင်းလဲပဲ 9.8 ရာခိုင်နှုန်းမှာရှိနေတယ်လို့ ADB ရဲ့ကြာသပတေးနေ့ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။တောင်အာရှမှာတော့နှစ်အစောပိုင်းတုန်းကတိုးတက်နှုန်း 9.2 ရာခိုင်နှုန်းကနေ 9.3 ရာခိုင်နှုန်းတိုးသွားမယ်လို့ခန့်မှန်းရပါတယ်။မြေငင်ကြောင့်နှေးကျသွားတဲ့နီပေါ်စီးပွားရေးကိုခန့်မှန်းထားတာတဲ့ပိုကောင်းနေတဲ့ဘင်္ဂလားဒေ့ရှ်စီးပွားရေးကဟန်ချက်ပြန်ထိန်းလိုက်နိုင်ပါတယ်။2016ခုနှစ်တောင်အာရှဒေသရဲ့စုစုပေါင်းတိုးတက်နှုန်းဟာ 9.6 ရာခိုင်နှုန်းအထိတိုးလာလိမ့်မယ်လို့ခန့်မှန်းရပါတယ်။အဖွဲ့ဝင်နိုင်ငံ68နိုင်ငံပါဝင်ပြီးဂျပန်နဲ့အမေရိကန်တို့ဦးဆောင်တဲ့ ADB ဘဏ်ဟာဒေသတွင်စီးပွားရေးခန့်မှန်းချက်အသက်တွေကိုစနေမှာလာမှထုတ်ပြန်မှာဖြစ်ပါတယ်ခင်ဗျာ
ကိုကောင်းချက်ပြပြသွားတာပါ VOA ရဲ့သတင်းကုန်နေသတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်အခုညနေပိုင်းအစီအစဉ်ဆုံးသက်ခင်မှာတော့သတင်းချင်းချုပ်ကိုကိုအောင်ကတလက်အကြီးညာပေးပါအောင်ရှင
်ဤချင်းနဲ့ American ကြားဆက်ဆံရေးအရေးကြီးပြီးအရှိအလယ်ပိုင်းကဤချင်းနိုင်ငံရဲ့အနေထားဟာလည်းအရေးပါကြောင်း American နိုင်ငံသားရေးဝန်ကြီး John Kerry ကပြောဆိုလိုက်ပါတယ်။ဤချင်းနိုင်ငံသားရေးဝန်ကြီး Smith Shagri နဲ့ဒီကနေ့တွေ့ဆုံချိန်မှာ Mr. Kerry ကအခုလိုပြောခဲ့တာပါ။ဤချင်းနိုင်ငံအနေနဲ့ IS အစွန်ရောက်တွေကိုတိုက်ခိုက်တာမှာတံပိုးကြီးကြီးမားမားပိဆက်ခဲ့ရပြီဖြစ်ကြောင်းနဲ့ဒီအစွန်ရောက်အဖွဲ့ရဲ့ရန်ကုန်နေနှင်းဖို့နှစ်ဖက်ကြားဆွေးနွေးမှာဖြစ်တယ်လို့ Mr. Kerry ကအစည်းအဝေးအဖွင့်အမှာစကားပြောကြားရမှာထည့်သွင်းပြောဆိုသွားပါတယ်။Cut အလုတ်မပါတီ PKK ရဲ့အသေးခံဘုံကွက်တိုက်ခိုက်မှုအတွင်းစစ်သား2ဦးသေဆုံးပြီး24ဦးဒဏ်ရာရသွားပါတယ်။အီရန်နယ်စပ်အနီးတူရကီနိုင်ငံအရှေ့ဘက်အဂရီဒေသကလူကြုံရေးကိတ်တခုကိုတိုက်ခိုက်ခဲ့တာဖြစ်တယ်လို့ဒေသအုပ်ချုပ်ရေးမှူးချုပ်ကပြောပါတယ်။ပောက်ကွဲစီတဲ့ပစ္စည်း2တန်နီးပါးတင်ဆောင်လာတဲ့စိုက်ပျိုးရေးသုံးကားတစ်စီးနဲ့အခုလိုတိုက်ခိုက်ခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကရေကြီးရေရှမ်းမှုတွေအတွင်းလူ28ဦးထက်မနည်းသေဆုံးသွားတယ်လို့သတင်းတွေမှာဖော်ပြကြပြီးလူပေါင်း300,000+လောက်ရေဘေးဒုက္ခအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့ရေဘေးဒဏ်ကြောင့်သေဆုံးပျောက်ဆုံးနေသူရာခိုင်နှုန်းလောက်ရှိနေတယ်လို့ရခိုင်မျိုးသားပါတီခေါင်းဆောင်ဦးဦးလဆော့က VOA ကိုပြောပါတယ်။လွန်ခဲ့တဲ့ဇူလိုင်လ22ရက်နေ့လောက်ကနေစလို့မုံတိုင်းဒဏ်ကြောင့်ရေကြီးရေရှမ်းတာတွေဖြစ်ခဲ့ပြီးစကိုင်းတိုင်းအတွင်းမှာရေမျက်နှာပြင်အမြင့်2မီတာခွဲအထိနဲ့ရခိုင်ပြည်နယ်မှာ4မီတာခွဲအထိမြင့်တက်ခဲ့တာဖြစ်ပါတယ်။အိန္ဒိယသမုဒ္ဒရာတွေက reunion ကျွန်းပေါ်မှာရှာတွေ့ခဲ့တဲ့လေယာဉ်ပြအပိုင်းအစတွေဟာ Boeing 777လေယာဉ်ကအပိုင်းအစတွေဖြစ်တယ်လို့မလေးရှားအာဏာပိုင်တွေကဒီကနေ့မှပြောဆိုလိုက်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးစက်ပိုင်းဆိုင်ရာ engineer ကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနန်လက်ဖိုင်ပါ။ VOA American အတန်းရဲ့9နာရီမှထုတ်လွှင့်မဲ့အစီအစဉ်မှပြန်ဆောင်ရအောင်နော်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လန်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.